အမေရိကန်နိုင်ငံတောင်ပိုင်းနဲ့အနောက်ပိုင်းပြည်နယ်အများပြားမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းမြင့်မားနေပြီးအရီဇိုနာနဲ့ဖလော်ရီဒါပြည်နယ်တွေမှာတော့စနေနေ့ကတရက်အတွင်းဒီရောဂါပိုးအကူးဆက်ခံရသူဆန်ကျင်တင်လောက်အောင်တွေ့ခဲ့ရပါတယ်။တောင်ပိုင်းကတက်ကစ်ပြည်နယ်မှာလည်းကူးဆက်သူတိုးလာနေတာကြောင့်အချိန်မတန်သေးပဲအရက်ဘားတွေပြန်ပြီးဖွင့်ခွင့်ပေးခဲ့တာအတွက်နောင်တရတယ်လို့ပြည်နယ်အုပ်ချုပ်ရေးမှူးကပြောပါတယ်။စနေနေ့အထိဆိုကမ္ဘာတစ်လွှားမှာကိုရိုနာဗိုင်းရပ်စ်အကူးဆက်ခံရသူ10သန်းနီးပါးရှိနေပြီဖြစ်ပြီးသေဆုံးရသူက9သန်းနီးပါးရှိနေတယ်လို့ American John Hopkins စစ်တမ်းမှာဖော်ပြပါတယ်။ American နိုင်ငံမှာတော့အကူးဆက်ခံရသူက2သန်းခွဲနီးပါးနဲ့ကမ္ဘာတစ်လွှားအကူးဆက်ခံရသူအားလုံးရဲ့4ဘုံ3ဘုံလောက်ရှိနေပြီးအများဆုံးဖြစ်နေတယ်လို့ Brazil က 1.3 သန်းနဲ့ဒုတိယအများဆုံးဖြစ်ပြီး Russia က6သန်းကျော်နဲ့တတိယအများဆုံးပါ